မ္ဘောဒီးယားနိုင်ငံတကာတိုက်ခိုက်ပါတီဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကက်တင်ပါတီ CNRP ကိုဖျက်ဖြတ်ပြီးပါတီဝင်118ယောက်ကိုလည်းနိုင်ငံရေးလက်ခွင့်9နှစ်ပိတ်ဖို့တရားရုံးချုပ်ကဒီနေ့ဆုံးဖြတ်လိုက်ပါတယ်တိုက်ခိုက် CNRP ပါတီကအစိုးရကိုဖြုတ်ချဖို့ကြိုးပမ်းခဲ့တယ်ဆိုပြီးဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကတရားစွဲဆိုခဲ့တာကိုတရားသူကြီး9ဦးပါတရားရုံးချုပ်ကဒီနေ့ပဲတခင်းနဲ့လက်ခံဆုံးဖြတ်ခဲ့တာဖြစ်ပါတယ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုတော့အာဏာရပါတီရဲ့အစိုးရခေါင်းဆောင်တူဖြစ်တဲ့တရားသူကြီးချုပ်ဒစ်မွန်တီကကြေညာခဲ့တာပါရှင်းနေတဲ့လွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှင်းနေချိန်မှာပဲဝန်ကြီးချုပ်ကိုဝေဖန်သူတွေပေါ်အာဏာပိုင်နေနေနေရမှာအခုနောက်ဆုံးအတိုက်ခံပါတီကိုဖျက်သိမ်းလိုက်တာလည်းဖြစ်ပါတယ်တိုက်ခံနေပေါ်နေနေမှုတွေမှာတော့အာဏာရ CNRP ခေါင်းဆောင်ကန်ဆိုကာကိုနိုင်ငံတော်သစ္စာဖောက်မှုနဲ့ဖမ်းဆီးခဲ့တယ်လို့ပါတီရဲ့လွတ်တော်ကိုယ်စားတဝက်လောက်ကလည်းနိုင်ငံကတိတ်ရှောင်ခဲ့ကြရတာပါလွတ်လပ်တဲ့သတင်းစာတစ်စောင်ဖြစ်တဲ့ Cambodia Daily ကလည်းအခွန်ရှောင်မှုနဲ့ထုတ်ဝေသူတွေကိုအရေးယူခဲ့တဲ့အတွက်ပိတ်ခဲ့ရပါတယ်တင်းစားထုတ်ဝေသူတွေကတော့ဆွဆွဲချက်တည်းမမှန်ကြောင်းငင်းဆန်ထားကြတာပါ1985ခုနှစ်ကလေးကဝန်ကြီးချုပ်တောင်းယူထားတဲ့ဟွန်ဆန်ရဲ့ပါတီကတော့2013ခုနှစ်မှာနောက်ဆုံးချိန်ကျင်းပတဲ့ရွေးကောက်ပွဲမှာရှုံးလူနီပါအခြေအနေနဲ့ဂျုံခဲ့ရပါတယ်